အစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးဘုံသဘောတူညီနိုင်မယ့်တနိုင်ငံလုံးအပြစ်ခတ်ရစေးရေးစာချုပ်မူကြမ်းရေးဆွဲရေးအတွက်ရန်ကုန်မြို့မြမညင်းညင်းရေးစင်တာ MPC မှာနှစ်ဖက်ကိုယ်စားလှယ်တွေစုံစုံလင်းလင်းနဲ့ဒီနေ့ဆွေးနွေးပွဲပထမနေ့ကိုစတင်ကျင်းပနေတာပါဆွေးနွေးပွဲမှာအရင်ကတက်ရောက်ဆွေးနွေးကြတယ်ပြည်တော်စုညင်းညင်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ2ဥက္ကဋ္ဌဝင်းကြီးဦးအောင်မေဦးဆောင်တဲ့အဖွဲ့တက်မတော်ကိုယ်စားလှယ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုကိုစားပြုတယ်တနင်္ဂနွေလုံးအပြစ်ခတ်ရစဲရေးလုပ်ငန်းညှိနှိုင်းရေး NCCD အဖွဲ့ကကိုယ်စားလှယ်တွေတက်ရောက်ဆွေးနွေးနေကြတာပါဒီတစ်ချိန်ထူးခြားမှုကဝါပြည်သွေးစည်းညီညွတ်ရေးပါတီ UWSP ကကိုယ်စားလှယ်တွေလည်းတက်ရောက်နေကြသလိုရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA မြန်မာနိုင်ငံလုံးဆိုင်ရာအကြောင်းသားများဒီမိုကရက်တစ်တပ် ABSD ရဲ့အဖွဲ့တွေကကိုယ်စားလှယ်တွေတက်ရောက်ကြပါတယ်ဒီတစ်ချိန်ဆွေးနွေးမှုမှာနိုင်ငံရေးဆွေးနွေးပွဲတွေဖြစ်လာတော့မယ်ဆိုတဲ့ယုံကြည်မှုတွေရှိနေတာတွေ့ရတဲ့အတွက်နှစ်ဖက်ခေါင်းဆောင်တွေကလည်းညီညာရေးကနေနိုင်ငံရေးဆွေးနွေးပွဲအထိရအောင်ကြိုးပမ်းမယ်ဆိုတဲ့မျှော်လင့်ချက်ထားရှိလာတာကိုတွေ့ရပါတယ်ပြည်တော်စုဝန်ကြီးဦးအောင်မင်းကမြန်မာနိုင်ငံမှာလူလည်ရေးရပြီးချိန်ကစပြီးလက်နက်ကိုင်ပြစ်ပကဘောင်းဆောင်ပေါ်ပေါက်ခဲ့ရမှာခုအချိန်အထိခိုင်မာတဲ့ညီညာရေးကောင်းထဲမဖော်နိုင်သေးတာကိုဝန်ခံရမှာဖြစ်ကြောင်းဒါပေမဲ့လက်ရှိနှစ်နှစ်ကျော်ကာလအတွင်းပြစ်ခတ်ရစဲရေးသဘောတူညီချက်တချို့ကိုရရှိခဲ့ပြီးပြစ်ပကတွေကိုနိုင်ငံရေးနည်းရအပြေရှာမယ်ဆိုတဲ့အနေအထားတရက်ကိုတော့ကောင်းထဲဖော်နိုင်ခဲ့ပြီဖြစ်ကြောင်းပြောပါတယ
်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကိုကြည့်မယ်ဆိုရင်လွန်ခဲ့တဲ့နှစ်နှစ်ကျော်ကာလအတွင်းမှာကျွန်တော်တို့အားလုံးကျိုးပန်းဆောက်ခဲ့အပြန်အလှန်ယုံကြည်မှုကိုအခြေခံပြီးပြစ်ခတ်ရစဲရေးဆိုင်ရာသဘောတူညီချက်အဆင့်တင်ရရှိအောင်ဆွေးနွေးခြင်းနဲ့မိမိတို့ရဲ့လက်နက်ကိုင်ပြစ်ပကပြဿနာများကိုနိုင်ငံရေးနည်းဖြင့်ဖြေရှင်းရန်ပြင်ဆင်ပြဆတဲ့လုပ်ငန်းစဉ်များအဖြစ်စစ်စစ်ကြိုးကဲလုပ်ကိုင်နိုင်တာရဲ့အခြေအနေပြတ်ကိုရောက်ရှိပိုင်ဆိုင်ထားဖြစ်တယ်လို့ဆိုရမှာပါ
SCCD အဖွဲ့ခေါင်းဆောင်တူဖြစ်တဲ့ဦးနဟန်သားကနှစ်ပေါင်း60ကျော်ကြာဖြစ်ပွားခဲ့တဲ့လက်နက်ကိုင်စစ်ပွဲတွေမှာထားရှိခဲ့တဲ့သဘောထားတွေဖြစ်တဲ့လက်နက်ဖြတ်သိမ်းရေးပြုတ်တက်ရေးဆိုတဲ့လမ်းဟောင်းတွေကိုဖယ်ရှားပြီးနိုင်ငံရေးနည်းနဲ့ဆွေးနွေးအပြေရှာနိုင်တဲ့အခြေအနေတခုစပြုတ်လာပြီလို့ယုံကြည်ကြောင်းခုလိုပြောပါဗျ။ဒီလက်နက
်ဖြတ်သိမ်းရေးဒါမှမဟုတ်ဒီတော်မှန်တဲ့အင်အားလုံးပုံသွားရေးဒီနည်းကကျွန်တော်သင်စားခဲ့နိုင်ငံရေးရပါကြောက်ကလိုလက်နက်ကိုင်ပြီးတော့တော်မှန်ရေးတွေဒီပုံစံမှုတွေဖြစ်လာရတယ်ဆိုတဲ့အားကိုဒီလိုက်ရှာပြီးတော့အဲ့ဒီအခြေခံကိုကျွန်တော်တို့မစဉ်းစားခဲ့ဘူး။အဲ့တော့ဓမိတ်လေးအားမှာကျွန်တော်တို့ကအနည်းကိုကျွန်တော်ရှာပြီးတော့မှတကယ်နိုင်ငံရေးရစိတ်ဓာတ်ရေးရရပေါ့အားလုံးပြည်လည်တဲ့ဒီကိုကျွန်တော်တို့ဒီလိုက်ရှာဖို့အစပြုနေပါပြီလို့
အစိုးရနဲ့တိုင်းရင်းသားအဖွဲ့တွေညီညီဆွေးနွေးပွဲအပြစ်ခတ်ရစဲရေးဆွေးနွေးပွဲကျင်းပခဲ့တဲ့ကာလတစ်ချောင်းအခုတစ်ချိန်ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပြင်အစိုးရတပ်မတော်နဲ့လွှတ်တော်ကကိုယ်စားလှယ်တွေအများဆုံးပါဝင်ခဲ့တဲ့ပွဲဖြစ်ပါတယ်။တပ်မတော်ကိုစားပြုပြီးတက်ရောက်လာတဲ့ဒုတိယဗိုလ်ချုပ်ကြီးတက်နိုင်ဝင်းကတပ်မတော်အနေနဲ့ဒုတာဝန်အရေးသုံးပါနဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပါဒီမိုကရေစီဖော်ဆောင်ရေးလမ်းကြောင်းအတိုင်းညီညီဖြစ်စဉ်မှာပါဝင်ဆောင်ရွက်သွားမယ်လို့ခုလိုပြောပါတယ
်။ဒုတာဝန်အရေးသုံးပါနဲ့ဒီမိုကရေစီမြေသားရာကိုလက်ခံပြီး2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေဖြင့်ဒီမိုကရေစီရှောင်လန်းမှုမှာလိုက်ပါဆောင်ရွက်ရန်ဆိုတဲ့ဥပဒေလေးကိုဆက်မှတ်ပေးလာတာဖြစ်ပါတယ်။ဒီဥပဒေအားလုံးကိုကျွန်တော်လိုက်နာဆောင်ရွက်ပြီးတော့မှကျွန်တော်တို့တပ်မတော်ပိုင်းများတော့ထောင်ရနေနေရရှိတဲ့အဖြစ်ဆက်လက်ပြီးတော့မှအကျိုးမှဆောင်ရွက်အောင်ဖြစ်တယ်ဆိုတာကိုပြောကြတယ်။
ဒီနေ့တက်ရောက်လာတဲ့လက်နက်ကိုင်အဖွဲ့အစည်းတွေထဲမှာအစိုးရနဲ့အပြစ်ရက်လက်မှတ်ရေးထိုးထားပြီးဖြစ်တဲ့အဖွဲ့တွေပါဝင်သလိုလက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေလည်းပါဝင်ပါတယ်။ SCCD အဖွဲ့ခေါင်းဆောင်တူဖြစ်တဲ့ဗိုလ်ချုပ်ခွန်မော်ကအပြစ်ရက်လက်မှတ်ရေးထိုးပြီးနောက်ပိုင်းတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တဲ့အားနည်းချက်တွေကိုတင်ကန်းစာယူပြီးအခုရောက်ရှိနေတဲ့ပြည့်ရက်စဲရဲသဘောတူစုံမှတ်ကနေနိုင်ငံရေးဆွေးနွေးပွဲတွေစီအလျောက်လှမ်းနိုင်မှုတိုက်တွန်းသွားပါတယ
်။ Single tax ceremony ထားရတယ်ရှိဘူး။တွားနိုင်ရင်တနင်္ဂနွေပြည့်ခါရစီကြီးစာချုပ်ခါအချိန်မကြာဘဲနဲ့ကျွန်တော်ကောက်နေတယ်လို့ပြောစီတယ်။ကျွန်တော်တို့ EAO အနေနဲ့ညွှန်တဲ့နာကတော့တနင်္ဂနွေပြည့်ခါရစီဆိုတဲ့အနေအထားကအားလုံးပါဝင်တဲ့နိုင်ငံရေးဆွေးနွေးပွဲကိုတွားတဲ့စုံချက်တစ်ခုလို့ကျွန်တော်မြင်ပါတယ်။
ဒီဆွေးနွေးပွဲကိုအပြစ်ခတ်ရစဲရေးညှိနှိုင်းအဖွဲ့ NCCD အဖွဲ့ဝင်မဟုတ်တဲ့ဝါပြည်သွေးစည်ညွတ်ရေးပါတီ UWSP ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီ RCSS SSA မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF စတဲ့အဖွဲ့၅ဖွဲ့ကကိုယ်စားလှယ်တွေလည်းတက်ရောက်ကြပါတယ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဥက္ကဋ္ဌဦးတန်ခဲကယနေ့ခေတ်နိုင်ငံရေးတောင်းဆိုမှုရပေါ်ပေါက်လာတဲ့အခုလိုဆွေးနွေးပွဲကနေလူလူအကျိုးကိုရှေ့ရှုပြီးဆောင်ရွက်သွားဖို့လိုအကြောင်းပြောပါတယ
်။လက်ရှိနိုင်ငံရေးအခြေအနေကတောင်းဆိုလိုက်တဲ့ဆွေးနွေးပွဲကိုကျွန်တော်ခိုင်မာဆောက်နိုင်ငံရေးအခြေအနေကတောင်းဆိုလိုက်တဲ့ဆွေးနွေးပွဲဖြစ်တဲ့အတွက်ရှေ့ဆက်ရမယ့်နိုင်ငံကိုဆောင်တဲ့အခါမှာတမိုင်းရာသူတို့ကိုယ်ကိုယ်နဲ့အထင်မသေးဘူး။ဒါကိုယ်ကိုယ်နဲ့အထင်ကြည့်လို့ပါတယ်။တမိုင်းရလူလူကိုရှေ့ရှုပြီးတော့လုပ်နိုင်လို့ဆိုရင်အကောင်းဆုံးပြုလို့ရနိုင်တယ်လို့ပဲကျွန်တော်ကမှတ်ပါ
တနင်္ဂနွေအပြစ်ခတ်ရစေစာချုပ်မူကြမ်းရေးဆွဲရေးဆွေးနွေးပွဲကိုမနေ့ဖြန်မှာဒုတိယမြောက်နေ့ဖြစ်ဆက်လက်ကျင်းပသွားမှာဖြစ်ပါတယ်ခင်ဗျာ